ဒီလထဲမှာထပ်ပြီးတော့ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ရခိုင်ပြည်နယ်အရေးအလူရှင်နိုင်ငံတွေကနောက်တွန့်ကုန်ကြတယ်လို့နေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးသိန်းထေကဒီကနေ့ပြောဆိုလိုက်ပါတယ်။ဂျနီဗာမြို့ကကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးUN OCHA ရုံးနဲ့ဒီရန်ကုန်မြို့က UN OCHA ရုံးခွဲတို့ရဲ့ဒီရခိုင်အရေးတုံ့ပြန်ဆောင်ရွက်မှုအစီအမံဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ Video Conference အစည်းအဝေးမှာနေဆက်ရေးရာဝန်ကြီးကအဲ့ဒါလိုပြောဆိုလိုက်တာပါရခိုင်ပြည်နယ်ဒေသအတွက်ဒီအရေးပေါ်အကူအညီထောက်ပံ့ရေးအမေရိကန်ဒေါ်လာ50တန်းလိုအပ်နေတယ်လို့လည်းဒီအစည်းအဝေးမှာရန်ကုန်မြို့ရုံးခွဲကပေါင်းဆက်ညှိနှိုင်းရေးမှူးကပြောဆိုခဲ့ပါတယ်ဒီအစည်းအဝေးပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်မြို့မှာရောက်နေတဲ့ဝိုင်းတော်သားဦးတော်နေငိမ့်ကအကြောင်းစုံဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်ရန်ကုန်မြို့ကမြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလုပ်ငန်းရှင်ကြီးများအသင်း UMFCCI ရဲ့အစည်းအဝေးခမ်းမမှာဂျနီဗာမြို့နဲ့ရန်ကုန်မြို့ကကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေး UN OCHA ရုံးချုပ်နဲ့ရန်ကုန်ရုံးခွဲပေါင်းစပ်ညှိနှိုင်းရေးတာဝန်ခံတို့ကြားမှာဗီဒီယိုကွန်ဖရင့်ပြုလုပ်ခဲ့ပြီးသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာတော့ရန်ကုန်မြို့ကနေတက်ရောက်ဆွေးနွေးခဲ့သူဖြစ်တဲ့နေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးသိန်းထေကဒီဗီဒီယိုကွန်ဖရင့်နဲ့ပတ်သက်ပြီးတော့ရှင်းပြခဲ့ပါတယ
်တော့ဒီကနေ့Yakhine response plan body dia khuna ga di UN coordinators ka ni bi lo thiru khu saung bi lo saung wet da phit par le ba lo di lo saung wet a le so le adika yi yo chet ka raw khuna Yakhine di ne ma di 2012 khu ne jun la twin ga ni phit bwa ka de di mnyin matat mu wa ni bi lo chwe pyaung dukkha de paw 9000 kwe la chi ni da phit par le naw da kha ဒီ9000ကျွဲကိုကျွန်တော်တို့ဒီနေ့တူကကျွေးမွေးဖို့ကိစ္စရပ်တင်နေပတ်သက်ပြီးတော့လဲရံပုံငွေတွေကတော်တော်လေးလိုအပ်နေတဲ့အနေအထားဖြစ်ပါတယ်။အဲဒီလိုအချိန်နေအတွင်းမှာပဲဒီ2012ခုနှစ်အောက်တိုဘာလမှာနောက်ထပ်တစ်ချိန်ဒီမငြိမ်မသက်မှုတွေဆက်ဖြစ်ပွားတဲ့အတွက်ကြောင့်နောက်ထပ်ဒုက္ခတွေပေါင်း 36,000 လောက်ဒေါ်လာတဲ့အနေအထားဖြစ်ပါတယ်။အဲတော့စုစုပေါင်းပေါင်းလိုက်မယ်ဆိုရင်1,000 လောက်ဒုက္ခသည်ရှိလာတဲ့နေထားဖြစ်လာပါတယ်
။အခုခါမှာရခိုင်ပြည်နယ်မှာဒုက္ခသည်အမျိုးအစားအမျိုးမျိုးပေါင်းလိုက်ရင်6,000လောက်ရှိနေပြီလို့လည်းဗိုလ်ချုပ်ကြီးသိန်းထေကဆက်ပြီးရှင်းပြပါတယ်။ဒီလအောက်တိုဘာလမှာထပ်ပြီးပေါ်ပေါက်လာခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ဒီကနေ့ရန်ကုန်နဲ့ဂျနီဗာဗီဒီယိုကွန်ဖရင့်အစည်းအဝေးကိုသူတက်ရောက်စကားပြောခဲ့ရတာဖြစ်တယ်လို့လည်းဝင်ကြီးဒုတိယဗိုလ်ချုပ်ကြီးသိန်းထေကအခုလိုရှင်းပြပါတယ
်။ဒီကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေကပွားရောက်ပြီးတော့ထောက်ပံ့မှုတွေအထက်ခဲနေလဲဖြစ်ပေါ်လာတဲ့အနေအထားဖြစ်ပါတယ်။အလူရှင်နိုင်ငံတွေကလည်းမိမိတို့ထက်ဝင်ရမယ့်ငွေကြေးပမာဏပေါ်မှာတုံ့ဆိုင်မှုတွေဖြစ်ပေါ်လာတာဖြစ်ပါတယ်။အဲတော့ဒီလိုအထွေထွေအခြေအနေရရသည်ရခိုင်ဒေသအတွင်းမှာနေထိုင်တဲ့ဒုက္ခသည်6,000လောက်အပေါ်မှာဒီရက်ခတ်မှုတွေရှိတဲ့အတွက်ကြောင့်ဒီအခြေအနေကနေလွတ်မြောက်ဖို့အတွက်ကျွန်တော်တို့ဆောင်ရွက်ဖို့လိုအပ်လာတာဖြစ်ပါတယ
်။ UN OCHA ရုံးနှယုံရဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးကနေဘာရလက်တွေထွက်ပေါ်ခဲ့ပါသလဲသို့မဟုတ်ဆုံးဖြတ်ချက်တစုံတရာချမှတ်နိုင်ခဲ့ပါသလားလို့ရန်ကုန် UN OCHA ရုံးကပေါင်းစပ်ညှိနှိုင်းရေးတာဝန်ကမစ္စတာအက်ရှ်ကော့ပ်နီဂန်ကို VOA ကမေးကြည့်ခဲ့ပါတယ
် it was not a video conference for any resolution it was a video conference to bring
ဒီကနေ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာဆုံးဖြတ်ချက်တစုံတရာချမှတ်ဖို့မဟုတ်တယ်လို့ရလတ်တစ်ခုခုရရှိဖို့လည်းမဟုတ်သေးပဲနဲ့ဂျနီဗာမြို့မှာရှိတဲ့ UN OCHA ရုံးရဲ့အဖွဲ့ဝင်နိုင်ငံကိုယ်စားလှယ်တွေရန်ကုန်မြို့မှာရှိတဲ့ UN OCHA အဖွဲ့ဝင်နိုင်ငံတွေကတန်တမန်တွေသက်ဆိုင်ရာလူမျိုးရေးအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်မှာအရေးကြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာကိုအားလုံးသဘောပေါက်နားလည်စေဖို့နဲ့အခုခါရေရှည်အတွက်မဟုတ်သေးပဲလတ်တလောအရေးပေါ်လူသားချင်းစာနာထောက်ထားမှုအကူအညီရခိုင်ပြည်နယ်အတွက်အမေရိကန်ဒေါ်လာ50တန်းလိုအပ်နေတယ်လို့မစ္စတာအက်ရှ်ကော့ပ်နီဂန်ဗာ VOA ကိုပြန်ပြီးရှင်းပြသွားခဲ့တာပါဒီကနေ့ပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာတော့ရန်ကုန်မြို့ကနေမစ္စတာအက်ရှ်ကော့ပ်နီဂန်နဲ့ဂျနီဗာမြို့ကနေ UN OCHA ရုံးရဲ့ညွှန်ကြားမှုမစ္စတာရာရှစ်ခါလီကော့ပ်နဲ့နိုင်ငံတကာစေရနာဝန်ထမ်းအေဂျင်စီများကောင်စီ ICVA ရဲ့ဥက္ကဋ္ဌမစ်မယ်လနီထက်ဖ်တူကဥဆောင်ဆွေးနွေးကြကြတာဖြစ်ပြီးတော့တခြားသောအဖွဲ့အစည်းတွေကတက်ရောက်သူတွေပါပါဝင်ဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ